ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်လာတာကိုယူကရိန်းရဲ့ခုခံကာကွယ်မှုဟာအရေးပါတဲ့အလဲပြောင်းတစ်ခုကိုရောက်နေပြီလို့ယူကရိန်းသမ္မတကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းကစစ်ဆင်ရေးတချို့ကိုလျှော့ချမယ်လို့ရုရှားဘက်ကပြောဆိုပြီးနိုင်ပိုင်းအကြမှာပဲအမေရိကန်ကသူတို့ကိုအကူအညီတွေထပ်ပေးဖို့တောင်းဆိုလိုက်ပါတယ်။ရုရှားကကီးဖ်မြို့ကိုပုံကျဲတိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆောင်ပြီးယူကရိန်းမြောက်ပိုင်းချာနီဟစ်မြို့အပါအဝင်တခြားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆောင်လာနေတာကြောင့်ဒီပဋိပက္ခပြည်လဲရေးအတွက်မျှော်လင့်ချက်တွေလည်းမေ့မိန်လာနေပါတယ်။စစ်ပွဲတွေကြောင့်ပိတ်မိနေကြတဲ့အရတားတွေဟာဒီပဋိပက္ခမှာအဆိုးအဝါဆုံးခံနေကြတဲ့သူတွေဖြစ်ပါတယ်။စိတ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုးမှာပိတ်မိနေကြတဲ့ပြည်သူတွေကိုထွက်ခွာခွင့်ပြုမယ်လို့နှစ်ဖက်စလုံးကဒီကနေ့ပြောပါတယ်။ဒီပဋိပက္ခအဆုံးတိုက်ရေးဆွေးနွေးနေကြတဲ့ယူကရိန်းအဖွဲ့ခေါင်းဆောင်ကတော့ဆွေးနွေးမှုတွေကိုတောက်ချနေမှာဗီဒီယိုကတစ်ဆင့်ပြန်လည်ပြုလုပ်သွားမယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေကြတဲ့ယူကရိန်းလွတ်တော်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်အနေနဲ့ရုရှားအပေါ်ပြင်းထန်တဲ့တန်ခါအရေးယူမှုတွေထပ်မံချမှတ်တာအပြင်ယူကရိန်းအတွက်စစ်လက်နက်ပစ္စည်းနဲ့ငွေကြေးအရထပ်မံကူညီပေးဖို့မနေ့ပို့ထိုးနေ့ကတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။